ဆရာဦးတီမောင်နှမဒီနေ့ကျွန်တော်ဆရာဦးမိခင်နာကတော့မြန်မာပြည်မှာအင်တာအချိန်ဆွနေတဲ့ကိုဗစ်ကရောဂါတဝနိုင်ငံရေးအရာအမျက်ထုတ်သင့်သလားဒီဘက်ကလည်းဖြစ်ဖြစ်အမျက်ထုတ်လို့ရောအမျက်ထွက်လာနိုင်သလားဆိုတာကိုအဓိကဆွေးနွေးလိုတာဖြစ်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်အနာရစကောင်စီဘက်ရဲ့လူရက်ကိုကျွန်တော်ပြောချင်ပါတယ်အဲ့ဒီမှာအနာရစကောင်စီဟာအခုခါမှာ CDM လုပ်နေတဲ့ဆရာဝန်တချို့သူတို့ကပရာဟိတဆေးကနေစနဝနဆေးကနေမှာကိုဗစ်ကရောဂါကိုကူးစားပေးဖို့ကြိုးစားနေတာဖန်နေစီရဲဆိုတဲ့တင်းထွက်လာနေပါတယ်တချို့ကလည်းဒါမဟုတ်ဘူးလို့ညင်းတယ်စစ်ကောင်စီဘက်ကလည်းညင်းတယ်ဒါပေမဲ့တင်းထောက်တွေကဒါအထောက်ထားတွေအစီသက်တွေနဲ့ကူတင်ပြနေကြပါတယ်ဆိုတော့ဆရာဟာဆရာဝန်လည်းဖြစ်တယ်လို့မီဒီယာကမှတောက်လည်းဖြစ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးမီဒီယာအမြင်ကပြောပါအောင်ဒီကိစ္စကိုဘယ်လိုဆရာမြင်တယ်လဲ
အနာသိစေဆိုရလေအများသောအားဖြင့်သူတို့အနာသိရတာမှန်ကန်တဲ့အကြောင်းပြတတ်ကြတယ်ပြတတ်ကြတဲ့အကသူတို့ရဲ့နိုင်ငံကြီးပါပဲအဲ့လိုပြတဲ့အခါမှာအဲပရမတ်ချက်အရင်ဆိုရဒါမှမဟုတ်သူ့ကိုစန့်ကျင်တဲ့လူတွေရဲ့လုပ်ပုံကိုင်ပုံမှားယွင်းတဲ့အကြောင်းအခုပုံပြီးချက်ပြီးပြောတတ်ကြပါတယ်နောက်ကိုလှုပ်ရွက်ကကောင်းမွန်တဲ့အကြောင်းအဲဒီလိုတဲ့သူတို့ကထူထောင်တတ်ကြပါတယ်ဒါကပြန်လာတဲ့အင်းပွဲမှာဆိုတွေ့ရတဲ့ကိစ္စပေါ့နော်ဒီကိုဗစ်ကိစ္စမှာလည်းအဲဒီလိုပေါ့ပြီးတွေ့ရတာလေးတွေရှိပါတယ်ဥပမာအဖြစ်ဆိုရင်အခုလိုဖြစ်ရတာကဆရာဝန်တွေအကြောင်းဖြစ်တယ်ဆိုပြီးတော့ဆရာဝန်တွေကိုအပြစ်ပုံချဖို့အဲစူးစမ်းလာကြတယ်လုံပုတ်ကိုင်မုံကတော့အဲအစိုးရကတိုက်ရိုက်ပြောတာပဲရှိတယ်တခါကလေအစိုးရလူလို့ယူဆရတဲ့အဲတန်လာတော်တွေပဲဖြစ်ဖြစ်တပတ်မို့ရင်လည်းလူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ပေါ့နော်သူတို့ကလူမှုမီဒီယာတွေပေါ်မှာအဒီလူတွေကိုဥတီပြီးတိုက်ခိုက်လာကြတာလေတွေ့ရတယ်အထူးဖြင့်ဆရာဝန်တွေကိုစောစောပိုင်းကပြောတယ်နောက်ပိုင်းမှာနောက်ပိုင်းကတော့ခဏပြောတယ်ကိုယ်လုံရက်ကကောင်းမှုနဲ့အကြောင်းဥမာအောက်ဆီဂျင်ကားကြီးတွေဝင်လာပါပြီလို့ပါလို့ပေါ့နော်မိမိလုံရက်ကောင်းမှုကြောင့်ထူထောင်မှုစူးစမ်းကြတယ်ပေါ့နော
်
အဲဒီပိုင်းထဲမှာပဲဇာခွန်းကမေးတယ်လို့ပဲအဲနိုင်ငံရေးရာတိုက်ခိုက်တာတွေလည်းအဲလုံတက်ကြပါတယ်ဖန်ကြီးတဲ့နေရာမှာတောင်မှပဲလူချင်းဝင်တင်တဲ့အညီဖန်ကြီးတာမျိုးမဟုတ်ဘဲနဲ့နေဆက်တာတော့ဒုတိယကြဆင်းနေတဲ့အပြုံမှုတွေနဲ့အလောက်တာတွေလည်းကျွန်တော်တို့ပြရတယ်ပြီးတော့မဆိုင်တဲ့မိသားစုတွေအရွယ်မရောက်သေးတဲ့ကလေးလေးတွေအားစပြီးဖန်ဆီးတာတွေနော်နောက်တစားကန်လို့ဖော်ထားတာတွေတော့ဒါတွေလည်းတော့တွေ့ရတယ
်အဲ့တော့ကျွန်တော်မိကျင်တာကပြီးတော့ဒီလိုလုပ်ရတဲ့အတွက်သူတို့ရဲ့လုံနိုင်မှုကတော့ဘယ်လောက်ထိထိရောက်လာမလဲဆိုတာတော့သူတို့မတွေ့ကြဘူးလား CDM လုပ်တဲ့ဆရာဝန်တွေပါနေကူနဲ့ဆရာတော်တို့သူတို့အနှောင့်အယှက်ပေးတဲ့သူတို့ပထမဆုံးအမှားရဆိုပြချင်းလို့အဲ့ဒီဟာကအောင်မြင်ပါမလားနောက်ပြီးတော့လူတို့အကျိုးကိုသူတို့ရှေ့တတ်မတင်မနဲ့သူတို့အကျိုးအတွက်အကျိုးတောင်ရှိမလားမရှိမလားမရှိနိုင်တဲ့ကိစ္စအတွက်သူတို့ရှေ့တတ်တင်လုပ်နေသူဖြစ်နေတာပေါ့ခင်ဗျာ
ပရမဆုံးအနာသိန်းတာကလူတို့အကျိုးအတွက်ဆိုတာတဲ့မိမိအနာရယူရေးဒါအဓိကထားရတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဆရာလည်းသိတဲ့အတိုင်းပဲတကယ်တော့ကျန်တဲ့လူတွေကလူလေကြသွားသလားလို့တော့မေးခွန်းထုတ်အောင်လို့ဖြစ်နေတယ်။ဘာကြောင့်လဲဆိုတော့တောက်ကိုင်ဖွံ့ဖြိုးရေးပါတီကစစ်တပ်ကိုထောက်ခံလာတယ်ဆိုတဲ့အချင်းအချက်တွေထောက်ခံချက်တွေပြောဆိုတာတွေမကြသလောက်ပဲ။ PPP ပါတီတော့တသက်ခိုင်ရဲ့ပါတီကလည်းအဲ့ဒီလိုထုတ်ပြန်တာလည်းကျွန်တော်မတွေ့ရဘူး။ဥက္ကမောင်ဆွေပါတီကလည်းအဲ့ဒီလိုထုတ်ပြန်တာလည်းမတွေ့ရဘူး။ဆိုလိုတာကတပ်မတော်တစ်ခုလုံးကဆိုင်းငံဖြစ်သွားတယ်။အနာလူချင်းလူတွေရဲ့အတုံးချခံဖြစ်သွားတယ်။အဲ့တော့နာမည်အပြက်ခံပြီးတော့ကြည့်ရလူမကြောက်ထရတာတပ်မတော်သားတွေဖြစ်နေတာပေါ့နော်အဲ့တော့ခုနဆရာပြောလို့ကြည့်ရောက်တလားဆိုတဲ့ခါကျသူကစတဲ့ကလူတို့အကျိုးကိုလုံမယ်လို့ရည်ရွယ်ထားပုံမရအဲ့တော့မကြည့်ရောက်နိုင်ဥမာဆိုတော့အခုဆရာပြောတယ်လို့ခုနောက်ပိုင်းမှာအဲ့ဒီခုနစစ်ဆွေးရလူလာတဲ့လူတွေကအောက်ဆီဂျင်ဦးကြီးတွေတော့အကြီးတွေဝယ်နေပြီဆိုတော့ဒါတွေကအစိုးကြီးတိတ်ကပြည့်စရာအဲ့တော့ကိုဗစ်ကုသရေးရဲ့မူဝါဒတစ်ခုလုံးကထောင်ပြီးတက်သွားခြင်းအားဖြင့်လူတွေအများကြီးကူးဆက်သွားလို့ရှိရင်စေယုံနေမှာမနိုင်မနှင်းဖြစ်မယ်အဲ့ဒီလိုမနိုင်မနှင်းမဖြစ်ရအောင်တော့ကာကွယ်ရေးအနေနဲ့တစ်ဖြည်းဖြည်းဘာပြောအောင်ချပြီးတော့လုပ်ရအောင်အဲ့တော့စေယုံနေမနိုင်မနှင်းဖြစ်ပြီးဆိုတာကအာဏာသိမ်းဆိုရရဲ့ဘူဟာရရာကြဆုံးမှုကြီးဖြစ်နံပါတ်1ကဆရာဒီသက်ဆိုင်ရာပညာရှင်တွေကိုကန့်ကွယ်ဖြည့်ရှင်းတာဒါလည်းကြဆုံးမှုကြီးဖြစ်တယ်ဒီချက်နဲ့ချက်ကိုညှို့နေပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တကယ်တော့ဒီညမှာကျွန်တော်ဆက်မိချင်တဲ့မိကုံဒီလိုလုံးလို့ကသူတို့လူချင်းနဲ့နိုင်ငံရေးအမျက်ထပ်ပါမလားဆိုတဲ့ကိစ္စကအဖြစ်ပေါ်သွားပြီပါဆရာဒါတို့တော့ကျွန်တော်မမေ့တော့ဘူးဆက်ပြီးတော့အဲ့တော့ကျွန်တော်တို့ဒါအခြားတစ်ဖက်ကိုကြည့်မယ်ဆိုရင်ဒါ NUG CRPH နောက် CDM လုပ်နေတဲ့စေဝန်နှံတွေဘက်ကဆိုသူတို့ကရောအခုကိုဗစ် တတန်ရလုံးမှာကျုံ့နေရတဲ့ပြဿနာကိုကင်တွဲနိုင်ဇွမ်းဘလောက်ရှိပါလဲဘလောက်ထိရောက်ကင်တွဲနိုင်မဲ့အလားလားဟောတွေ့မြင်ရပါလဲ resources ကိုရှိရလား capacity ရောရှိရလားစသဖြင့်ပေါ့ဆရာ
ဟိုဆောင်းဝင်မှာတော့ဆွမ်းဆောင်ရည်ရှိတယ်ဒါပေမဲ့ဟိုကာဝေးလုပ်ဖို့ဆိုတာကဒီအစိုးရဆိုတဲ့ရန်ရာလိုအပ်တယ်ပေါ့နော်ဒါမလုပ်နိုင်ဘူးကုတ္တရေးပိုင်းမှာကစောစောကပြောသလိုရှားဝင်နေငါကကကြီးနဲ့ဖန်တဲ့ project တမားတွေကိုနှိပ်စက်တယ်။နောက်ပြီးတော့ public ကစေဝင်နေမှာတော့အဲ့ဒီဆရာဝန်တွေဆက်လက်ပြီးတော့စိတ်ကုလို့မရအောင်လူနာတွေကိုစိတ်ကုလို့မရအောင်ချင်းချောက်ပိတ်ပင်တယ်နော်ဒါတွေလောက်လာတယ်အဲ့စိတ်ဝင်ကြီးတွေရမှတ်ပုံတွေကိုရုပ်သိမ်းမယ်ဆိုတဲ့အမျိုးအထိပြောလာတာတွေတွေ့ရတယ်ဒါတွေအကုန်လုံးကမူဝါဒအရာနော်ကြောက်ဆုံးမှုဖြစ်တယ်ကျွန်တော်တို့အစိပိုင်းတချို့ဆိုတာရုံမာမှုဖြစ်နေတော့ဒီလိုပြောဆိုကြတာတွေကိုကျွန်တော်တို့ကြားရတယ်ပေါ့။ဒါကလည်းဆရာရဲ့အကြောင်းရင်းရှိတယ်။နော်ဥပဒေကြောင်းအကြောင်းရင်းရှိတယ် institution ဆိုင်ရာအကြောင်းရင်းတွေရှိပါတယ်
။အဲ့တော့ဒီအချိန်မှာနှစ်ဖက်လုံးကအဲ့လိုမနိုင်မနှင်းဖြစ်နေတဲ့အခြေအနေလို့ပြောမှာပေါ့လေ။အဲ့ဒီအချိန်မှာသူတို့ရဲ့ resources တွေကိုသူရဲ့စိတ်ကောင်းစိတ်နာကောင်းတဲ့ဒီကိစ္စတစ်ခုရဲ့အတွက်နိုင်ငံရေးလိုဖိဖက်ထားလဲ ad hoc cooperation ပေါ့ယာယီပူးပေါင်းဆောင်ရွက်ပြီးတော့လုပ်နိုင်မဲ့အခြေအနေကိုစဉ်းစားလို့မရနိုင်ဘူးလားဒေါက်တာဆန်းစုကြည်ကတော့ပြည်သူတွေအလုံးပူးပေါင်းတိုက်ဖြတ်ကြပါလို့ပြောမှုတယ်ဆိုတော့ပြည်သူတွေအလုံးဆိုတော့ညီမသူတို့လည်းပါတယ်လို့ထင်တာပဲကျွန်တော်ကတော့ပေါ့ဆရာနောက်ပြီးတော့ဆရာနာသိမှုကိုစန့်ကျင်နေတဲ့တချို့ကတော့ Facebook တွေမှာရေးကြတာတွေ့ရပါတယ်အလုံးကမစည်းစားနိုင်ဘူးဒီကိစ္စမှာလည်းပဲဆိုတော့သူကောဒီလောက်ရကြောင်တိကောင်စီပြုတ်ကျသွားလိမ့်မယ်ဆရာနာရှင်စနစ်လုံးဝချုံနှင်းသွားလိမ့်မယ်လို့များမျှော်လင့်ပြီးဒီလိုတင်းနေကြသလားဒါလည်းစဉ်းစားကြရဖြစ်မယ်ထင်ဆရာဆိုတော့ပထမတစ်ချက်ကအဲဒီပူပေါင်းဆောင်ရွက်လာနိုင်တဲ့အလားအလာကိုစုံသက်ပြပါတ
ူပေါင်းဆောင်ရွက်ခုခက်လိမ့်မယ်ထင်တယ်ဘာကြောင့်လဲဆိုတော့ဥပဒေကြောင်းရဥပဒေအားဘလို့တတ်မှတ်ချက်တွေရှိလဲဆိုရင်နော်စစ်ဆိုးရွားကိုစန့်ကျင်နေတဲ့သူတွေနဲ့ဆက်ဆံလုပ်ပယ်လို့ရှိရင်အရေးယူတာတွေရှိတယ်။ဥပမာအဖြစ်လက်နက်ကိုင်ဒေါ်လာရေးအဖွဲ့ဝင်တွေနဲ့ဆက်ဆံနေလို့ရှိရင်ပေါ့။နော်။ဒါကဒီစစ်ဆိုးရွားမှာမဟုတ်ဘူးကြာဥတွေကအရင်လက်ဖြတ်တရားရှိတာ။အခုဒီမှာစစ်ဆိုးရွားကိုကိုစားပြုတယ်လို့ယူဆရတဲ့နော်ဒီ Facebook ဆောင်ညနာတွေမှာဆိုလို့ရှိရင်အခုတောင်ရဖမ်းတဲ့9ယောက်ဟာနော် PDF တင်ကိုကုပေးနေတာဆိုပြဲအဲဒါပြောဆိုချက်တွေရှိလာတယ်ဥတွေကြောင့်ကြာ
။ဒါပေမဲ့ဥတွေဆိုတာကသူတို့ကဥပဒေဆိုတာကိုတကယ်တမ်းတိုက်နာတာမှမဟုတ်တာလို့ပြောမှထင်တယ်ဒီအချိန်မှာသူတို့ထင်အားလုပ်နေရပဲဆိုတော့တခြားကိစ္စတွေမှာကြတော့ဥပဒေကိုချိုးဖောက်ပြီးတော့လုချင်းသူတို့လုခဲ့တယ်လို့ပြောရင်ရမယ်အနာသိညာကအစဆိုတော့ဒီလိုကိစ္စမျိုးတိုင်းပြည်အကျိုးအတွက်အဲ့ဒီဥပဒေကြောင့်ကိုလည်းညှို့ညွန်ပြီးတော့သူတို့မပူပေါင်းမဲ့နေရင်စင့်တော်ပါမလ
ားဥပဒေကိုအသုံးချပြီးတော့ပဲနိုင်ငံရေးရာအသုံးချပြောဆိုလုကန်နေတာတောက်ဆောက်လို့ဒုတိယဆရာအကျိုးဆက်ပြောချင်တာခုနကစကားနဲ့ဆက်ပြီး institution ဆိုင်ရာပြဿနာကိုရှိတယ်။ဥပမာအားဖြင့်ဆိုရင်ဆရာဝန်နဲ့လူနာဆက်ဆံရေးကိုဖျက်တောက်တဲ့ခါမှာဥပမာမြန်မာ medical council လို့ institution ကြီးအစပြီးပါတယ်။တန်ခါတွေပါလာတယ်။မစိုးရိမ်တိုက်တဲ့ကလည်းကြီးကြဲထုတ်တယ်။အတိုင်းအုပ်ချုပ်ရေး council နဲ့ပူးပေါင်းဆောင်ရွက်ဖို့ဆို။အဲ့တော့ institution တွေကလည်းဘာဖြစ်ပါလဲဆိုရင်အစိုးရအကြိုက် light လောက်တဲ့ဒါဖုံးကြီးတွေရောဆရာဝန်ကြီးတချို့တွေရောကဒီလိုသဘောတွေရှိနေတယ်။တန်းကြောင့်မလို့နော်ဥပဒေဆောင်ရည်လေးလို့ပြောလို့ရှိရင်အတော်လေးခက်လိမ့်မယ်လို့ထင်တယ်ဆိုအဲ့ဒီအခြေအနေကြီးမှာကာကွယ်ဖို့ဆိုတာဂျားဖွဲ့ကြီးတစ်ခုကိုလက်မခံနဲ့တစ်ဖို့ခိုင်းတယ်လို့ထင်တယ်ဥမာအားဖြင့်ကုလသမဂ္ဂလို့ဒါတော့မှပဲမူစာမျက်နှာတွေမှာဆိုလို့ရှိရင် UNHCR ကအခုညီပေးတာတွေကတကယ်လိုတဲ့လူတွေချီရောက်ရလားဆိုတဲ့မေးခွန်းထောက်တာတွေစပြီးတွေ့နေရပြီကျွန်တော်တို
့ဟုတ်ကဲ့တခုမိကျင်တဲ့မိခွန်းကတော့ဆိုရင်တိုင်းပြည်အခြေအနေရလည်းပဲချွတ်ချုံကြလာတဲ့အချိန်မှာကိုဗစ်ကာယောဂါကြောင့်တမျိုးသားလုံးရေတွေနေရမဲ့အရေးကသက်သာရသက်သာကြောင့်ထက်ပေါက်ရလာနိုင်တဲ့အလားအလာကိုဘယ်လိုရှိမလဲခင
်ဗျအခုကပြန့်ပြီးပြီဆိုတဲ့အခါကျတော့တော်တော်များများပြန့်သွားပြီးပြီဆိုတဲ့အခါကျတော့ဒါကရှားရဲ့နောက်ကျသွားပြီပေါ့ခီးရောက်စွာကင်ကွယ်နိုင်ပါမလားဆိုတာကတော့ကျွန်တော်တို့အဲ့ဒီမိကွန်းမေးရတာတဲ့ပေါ့နော်အဲ့ဒီလိုဆုံးရှုံးသွားတာတွေကိုကျွန်တော်တို့ဘယ်လိုကင်ကွယ်မလဲနော်ဒါကပုံပြီးအဓိကကြားလဲပြီးရင်ကာကွယ်ဆေးကိစ္စကာကွယ်ဆေးကိုကျွန်တော်တို့ရအောင်ဘယ်လိုလုပ်ကြမလဲဒါကပုံပြီးအဓိကကြားနေမယ်လို့ခင်တယ်အခုလောလောဆယ်မှာဆိုရင်ကာကွယ်ဆေးရဲ့သဘောကရောင်းသူရဲ့ဈေးကွက်မှာထုတ်လုပ်တဲ့ကုမ္ပဏီတွေ Pfizer ဘာလို့လဲတက္ကသိုလ်ကလိုချင် ဲ့တော့မြန်မာနိုင်ငံလိုစစ်ဆိုးရလို့နော်လူမျိုးတော့တားပြမှုနဲ့လည်းဆွဆွဲခံနေရတာထားရတယ်။လူသားမျိုးတွေတရားသုံးပုံမှာရာဇဝမှုကျူးလွန်နေလို့လည်းဆွဆွဲခံထားရတယ်။အဲ့ဒီအနေအထားမှာနော်ဘယ်ကုမ္ပဏီကမှမြန်မာနိုင်ငံကိုကြောက်ချင်မှာမဟုတ်ပါဘူး။
ဆက်တင်တော့သူ့ရဲ့မိမရှာအဲ့တော့ဗမာပြည်တွေ
မှာတက်မတော့ကနေမှဖြည့်ရှင်းဖို့လိုပါ
ပြည်တွေအတွက်အားတက်စရာသရတခွန်လောက်နောက်ဆုံးပြောပြပါစက္ကန့်သုံးလောက
်ကိုဗစ်ကိုရင်ဆိုင်တဲ့ဟိုတက်ဘေးရောကဘေးကိုရင်ဆိုင်တဲ့နေရာမှာအချင်းချင်းအငင်းပွားနေကြတဲ့ညွန့်ညွတ်တဲ့ခုခံစန့်ကျင်ကျော်လွှားရင်ဆိုင်ကြဖို့ပဲအရေးကြီးပါ